UK စစ်ဘက်ကတာရှင်နိုင်တယ်လို့ NATO အဖွဲ့ကြီးကတင်းငွေနေကပြောလိုက်ပါတယ်။ UK ကိုဥရောပသမဂ္ဂဝင်ခွင့်ပြုသင့်ကြောင်းဥရောပကောင်ရှင်ဥက္ကဋ္ဌအကြံပြုလိုက်ပြီးရက်ပိုင်းတွင်မှာ NATO အဖွဲ့အတွင်းမှုချုပ် Jens Stoltenberg ကအခုလိုပြောလိုက်တာဖြစ်တယ်လို့ဂျာမနီနိုင်ငံတော်သတင်းစာ Bild and Sonntag ကတင်ပြထားပါတယ်။ UK စစ်တပ်ကိုခိမိလက်နက်တွေပံ့ပိုးနိုင်တာကြောင့်ယူကရိန်းရှိပိုင်ဒုံဘဒေသကိုရုရှားတပ်တွေရဲ့ထိမ်းချုပ်မှုအောက်ကနေလွတ်မြောက်နိုင်တဲ့အလားအလာပုံများလာတယ်လို့လည်းသူကဆိုရတယ်။စစ်ရေးပံ့ပိုးမှုအပြင်လောင်စာဈေးနဲ့စားတိုက်ခါဈေးတွေကတက်နေတာကြောင့်ဈေးစက်ကနဲ့ပေးဆက်ရတော့များလာပြီးမဲ့ယူကရိန်းကိုထောက်ပံ့ပံ့ပိုးနိုင်တာကလျှော့လို့မဖြစ်ပါဘူးလို့သူကနေတော့အတွင်းမှုချုပ်ကပြောပါတယ်။အလားတူအမြင်ကိုဗြိတိန်ဝန်ကြီးချုပ်ဘော်ရစ်ဂျွန်ဆန်ကလည်းစနေနေ့ထုတ် London Sunday Times သတင်းစာရဲ့သူ့မြင့်အခမ်းအနားဆောင်ပါရေးသားခဲ့ပါသေးတယ်။ရုရှားကသူ့တိုက်နိုင်စွမ်းကြီးကိုပြန်လည်စမ်းသစ်နိုင်တာထက်ယူကရိန်းကသူ့မြေကိုကာကွယ်နိုင်စွာပိုကောင်းအောင်လုပ်နိုင်သလားဆိုတဲ့အချက်အပေါ်မှာအယားယာကမူတည်နေပါတယ်လို့ဘော်ရစ်ဂျွန်ဆန်ကဆိုပါတယ်။ယူကရိန်းကိုယောဘသမ္မတအဖွဲ့ဝင်လောင်းအဆင့်ပေးဖို့ယောဘကွန်ရှင်ရဲ့ထောက်ခံတင်ပြချက်ကိုဒီအပတ်ထိပ်သီးအစည်းအဝေးမှာလက်ခံမယ်လို့ညွှန်လင်းထားကြပါတယ်။ဒါပေမဲ့ယူကရိန်းကယောဘသမ္မတအဖွဲ့ဝင်နိုင်ငံဖြစ်ဖို့တော့နှစ်ပေါင်းများစွာစောင့်ရအောင်ပါ။